Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ်ဩဂုတ်လ17ရက်တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ line to meter 16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုနှမ်းလောင်နဲ့အတူညင်ညာပေးမှာပါအီရတ်မြောက်ပိုင်းမှာရှိတဲ့အစ္စလမ်စစ်သွေးကြွတွေကိုအမေရိကန်နေ၃ရက်ကြာ၄ချောင်းတိုက်ခိုက်နေတာဟာထိရောက်မှုရှိပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်အစ္စရေးနဲ့ဟမတ်စ်တို့နောက်ထပ်၃ရက်ကြာအပြစ်ခတ်ရက်စဲဖို့အတွက်ထပ်ပြီးသဘောတူလိုက်ကြပါပြီမြောက်ကိုရီးယားနိုင်ငံကတော့လူခွင့်ရေးဆိုင်ရာကိုယ်ပိုင်အစီရင်ခံစာကိုထုတ်ပြန်မှုလုပ်နေပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမှအင်ဂျင်
ကောင်းပါပြီရှင်မန္တလေးမြို့မှာတော့ညမထွက်ရအမိတ်ပုံမှ144ကိုပြန်လဲရုပ်သိမ်းလိုက်ပါပြီ
သူချင်းလေးရတော်လေးလဲကောင်းလာပြီเนาะပြည်သူလူထုကလည်းဒီမန္တလေးဒီမန္တလေးတောင်းဆိုနေတဲ့အချိန်ပေါ့လေခုတိုင်းကတော့ငင်းကန်
းမန္တလေးတိုင်းရဲ့တပ်ဖွဲ့ဝင်ကတာဝန်ရှိသူတဦးပြောသွားတာပါတည်င်းအစီအစဉ်ပြီးမှအပြည့်စုံနားဆင်ရမှာပါရှင်တခါရှမ်းပြည်နယ်ဘက်မှာတော့စိတ်ကြွဆေးပြားတန်းနဲ့ချီဖန်းစီနိုင်ခဲ့တဲ့သတင်းပေးပို့ချက်ကိုလည်းတင်ပြဖို့ရှိပါတယ်မြန်မာနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံဒေတာတွင်းစည်းဝေးပွဲမှာတောင်တရုတ်ပင်နယ်အရေးဘလို့ဆွေးနွေးညှိနှိုင်းကြသလဲဆိုတာကိုလည်းကြားဖို့ရှိပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့နန်းလောင်တို့ကပြောပြပါအောင်ရှင်
အီရတ်နိုင်ငံမြောက်ပိုင်းမှာအစ္စလမ်စစ်သွေးကြွတွေကိုအမေရိကန်က၃ရက်ဆက်တိုက်၄ချောင်းတိုက်ခိုက်မှုလုပ်ခဲ့တာဟာတိုက်ကိုထိရောက်မှုရှိတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ခေကောကပြောကြားလိုက်ပါတယ်။ဒါအပြင်အကူအညီတွေပေးဖို့အတွက်အီရတ်အစိုးရရဲ့တောင်းဆိုချက်တွေကိုလည်းအမေရိကန်ဘက်ကစဉ်းစားမှာဖြစ်ကြောင်းဩစတြေးလျနိုင်ငံကိုရောက်နေတဲ့ဝန်ကြီးဟေကောကပြောပါတယ်။အီရတ်မြောက်ပိုင်းကိုပိုင်းအုပ်ချုပ်ခွင့်ရကတ်ဒေတာရဲ့မြို့တော်အာဘတ်ကိုတိမ့်ပိုက်ဖို့အတွက်အစ္စလမ်စစ်သွေးကြွတွေကချင်းချောက်ခဲ့တာမို့အမေရိကန်တပ်တွေကထိုးစစ်ဆင်ခဲ့တာဖြစ်ပါတယ်။တချိန်ထဲမှာပဲအီရတ်ဝန်ကြီးချုပ်နော်ရီအယ်မာလီကီရဲ့ညွန်ပေါင်းအဖွဲ့ဟာလွှတ်တော်မှာအင်အားအများဆုံးဖြစ်နေတာမို့2006ခုနှစ်ကစပြီးဝန်ကြီးချုပ်ဖြစ်တဲ့ထမ်းဆောင်ခဲ့တဲ့ယာရုမှာဆက်နေခွင့်ပြုဖို့သူ့ရဲ့အဆိုပြုချက်ကိုအီရတ်ရဲ့အမြင့်ဆုံးတရားရုံးကနေလက်ခံဖို့ဆုံးဖြတ်လိုက်တာပါသမရဖော်ဝတ်အမာဆမ်ဟာတတ်မှတ်ထားတဲ့နောက်ဆုံးရဖြစ်တဲ့တင်းနင်းရင်းနေ့အထိဝန်ကြီးချုပ်အသက်အတွက်အမည်စင်းတင်သွင်းမှုပြက်ကွက်ခဲ့တာမို့တရားဆွဲဆွမယ်လို့မစ္စတာမာလီကီကြေညာလိုက်ပြီးနိုင်တော်ကြမှာပဲတင်းနင်းလာနေကတရားရုံးကအခုလိုဆုံးဖြတ်ပေးလိုက်တာပါအခုလိုတရားရုံးဆုံးဖြတ်ချက်မချခင်ကတော့ကုလသမဂ္ဂကရောအမေရိကန်ပြည်ထောင်စုကပါသမရမွတ်ဆမ်ကိုထောက်ခံကြပြီးအီရတ်မှာအဖွဲ့ပေါင်းစုံပါတဲ့အစိုးရတဲ့တရားအတွက်ဥဆောင်မဲ့ဝန်ကြီးချုပ်ကိုရွေးချယ်ပေးစေခြင်းကြတာဖြစ်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့အီရတ်တည်ငြိမ်ရေးအတွက်အစိုးရတဲ့အဖွဲ့ပေါ်ရေးပါကြောင်းနဲ့အီရတ်ချင်းနေပို့ပြီးဆုတ်အောင်မလုပ်ဖို့အတွက်မစ္စတာမာလီကီကိုတိုက်တွန်းခဲ့တာပါဘဲဂ်ဒက်ကအချက်ချကြတဲ့နေရာတွေမှာအီရတ်ထူးတက်ဖွဲ့တွေကိုချထားလာတဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေအရသမရမှာအာဏာရှိနေပြီးအီရတ်နိုင်ငံရဲ့လုပ်ငန်းစင်မှာအီရတ်လုံခြုံရေးတပ်တွေဝင်ပြီးမပါဖို့အီရတ်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နီကိုလေးမဲလာဒက်နော့ဖ်ကပန်ကြားထားပါတယ်
အစ္စရေးနဲ့ဟာမတ်စ်တို့အကြဖြစ်ပွားနေတဲ့လူပေါင်း2000တိဆုံခဲ့ရတဲ့တိုက်ပွဲတွေကိုတလအကြအပြစ်ခတ်ရဆက်ရေးတဘောတူညီမှုရရှိရေးနှစ်ဖက်ဆစ်ဆက်ဆွေးနွေးနိုင်ရေးနောက်ထပ်အခွင့်အလမ်းတစ်ရက်အနေနဲ့နှစ်နိုင်ငံကြား82နာရီကြာအပြစ်ခတ်ရဆက်ဖို့နောက်တစ်ကြိမ်တဘောတူညီလိုက်ကြပါတယ်။ကိုင်ရိုမြို့မှာနှစ်နိုင်ငံကိုယ်စားလှယ်တွေအပြစ်ခတ်ရဆက်ရေးဆွေးနွေးနိုင်အောင်အီဂျစ်နိုင်ငံကကြားဝင်ဆောင်ရွက်ပေးခဲ့တာပါ။ဒီအပြစ်ရတဲ့ဘောတူညီမှုကိုကုလသမဂ္ဂအတွင်းရေးမှူးဘန်ကီမွန်ကကြိုဆိုလိုက်ပြီးနိုင်ငံကနိုင်ငံသားတွေရဲ့အကျိုးရှိရှိပြီးဒီဘောတူညီမှုရအောင်ဆောင်ကြီးနိုင်ကြဖို့သူ့အနေနဲ့မျှော်လင့်ချက်ကြီးကြီးထားကြောင်းနဲ့ကုလသမဂ္ဂအနေနဲ့ငင်းချင်းရင်းနဲ့ဂါဇာဒေသရဲ့အထူးလိုအပ်နေတဲ့တိုးတက်ရေးနဲ့ပြန်လည်တည်ဆောက်ရေးရအောင်ပြုလုပ်မဲ့ဘယ်ဘောတူညီမှုမျိုးကိုမဆိုကူညီဖို့အသင့်ရှိကြောင်းပြောဆိုခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ရဲ့စစ်စင်ရေးလှုပ်ခဲ့ခြင်းကအာဖဂန်အရတားတွေတေးချေခဲ့မှုဟာစစ်ရာဇဝတ်ပြစ်မှုမြောက်နိုင်တာတွေပါဝင်နိုင်ပေမဲ့ဒါကိုတေးသေးချာချာစုံစမ်းစစ်ဆေးဖို့အတွက်ပြက်ကွက်ခဲ့တယ်လို့ Amnesty International လူခွင့်ရေးအဖွဲ့ကြီးကအစီရင်ခံစာထုတ်ပြန်ဖော်ပြထားပါတယ်။2009ခုနှစ်ကနေ2013ခုနှစ်အတွင်းကိုဝင်ဆောင်မိခင်ပါဝင်ကလေးတငယ်တွေပါဝင်တဲ့အရတား140တေးဆုံးခဲ့ရမှုမှာအမှုပေါင်း10မှုကိုစုံစမ်းစစ်ဆေးခဲ့ပြီး Left in the Dark လို့နာမည်ပေးထားတဲ့အစီရင်ခံစာကိုလူခွင့်ရေးအဖွဲ့ကတနင်္လာနေ့မှာထုတ်ပြန်လိုက်တာဖြစ်ပါတယ်။တ တည်ဆုံးရသူအာဖဂန်တွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်တရားမျှတမှုမရတာဟာအမေရိကန်စစ်ဖက်တရားရေးစနစ်မှာချုပ်ယွင်းချက်တွေကြီးကြီးမားမားရှိနေတာကြောင့်လို့အစိုးရခန်းစားကဆိုပါတယ်။အခုလိုအဖွဲ့ကစုံစမ်းခဲ့တဲ့အမှုအလုံးကိုအမေရိကန်စစ်တပ်ကအရေးယူပစ်ပေးမှုမရှိခဲ့ဘူးလို့ Amnesty ဖွဲ့ရဲ့ Asia Pacific ဆိုင်ရာအကြီးအကဲ Richard Bennett ကပြောပါတယ်။ American စစ်သားတွေဥပဒေမဲ့တပ်ဖြတ်မှုအတွက်အရေးယူဖို့ပြက်ကွက်နေတာမို့ဒါကိုအလင်းအမြန်ပြုပြင်ဖို့လိုတယ်လို့လည်းဆိုပါတယ်။မကြသေးခင်နှစ်တွေအတွင်းတခြားနိုင်ငံတွေမှာသူတို့ရဲ့စစ်ဖက်တရားရေးစနစ်ကိုဘယ်လိုလှုပ်ဆောင်ခဲ့လဲဆိုတာတွေကိုအမေရိကန်ဘက်ကလေ့လာသင်ယူသင့်တယ်လို့လည်းပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံကလည်းနေတိုးနဲ့အမေရိကန်တို့နဲ့နောက်မှချုပ်ဆိုမဲ့သဘောတူစာချုပ်တွေမှာအရက်သားတွေကိုဥပဒေမဲ့တပ်ဖြတ်မှုမရှိအောင်တာဝန်ခံမှုတွေပါဝင်စေဖို့အတွက်တည်တည်ချာချာလုပ်ဖို့ပါအစိုးရခန်းစားကတောင်းဆိုထားပါတယ်။
လာဂိုစ်မြို့မှာအီဘိုလာရောဂါကူးစက်ခံရသူတဦးထပ်တွေ့တဲ့အတွက်နိုင်ငံတွင်းရောဂါပိုးစ်ကူးစက်ခံရသူ10ဦးရှိသွားပြီလို့နိုင်ဂျီးရီးယားကျန်းမာရေးဝန်ကြီးဌာနကအပြည်တည်ပြုပြောဆိုပါရယ်နိုင်ဂျီးရီးယား၊လိုက်ဘီးရီးယား၊ဂီနီနဲ့ဆီယာလီယွန်နိုင်ငံတွေမှာဒီရောဂါဆိုးကိုကင်တွယ်နိုင်ဖို့ဆေးနဲ့ကာကွယ်ရေးအခြေခံလိုအပ်ချက်တွေနဲ့ရင်ဆိုင်နေရပါရယ်ဂီနီနိုင်ငံကလိုက်ဘီးရီးယား၊ဆီရီလီယွန်နဲ့ထိစပ်နေတဲ့သူ့နိုင်ငံကအနေဆက်တွေကိုပိတ်လိုက်ပါရယ် WHO ကဒါကိုနိုင်ငံတကာပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာလိုက်ပါရယ်အနောက်အာဖရိကနိုင်ငံတွေမှာအီဘိုလာရောဂါကူးစက်ခံရသူပေါင်း1,959ယောက်အထိရှိပြီးဒီထက်ကသေဆုံးသူပေါင်း962ယောက်ရှိသွားပြီလို့ WHO ကဆိုပါရယ်အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကဒီရောဂါကူးစက်ပြန့်ပွားမှုကိုအမြင့်ဆုံးအရေးပေါ်အခြေအနေဖြစ်သတ်မှတ်လိုက်ပါရယ်အစိုးရပိုင်းသတင်းမီဒီယာအရတရုတ်နိုင်ငံကအီဘိုလာရောဂါပြန့်ပွားနေတဲ့အနောက်အာဖရိကနိုင်ငံတွေကိုဆေးနဲ့ဆေးပစ္စည်းအကူအညီတန်ချိန်80ပေးပို့ခဲ့တယ်လို့ဆိုပါရယ်ကင်းနီလိုက်ဘီးရီးယားနဲ့ဆီယာလီယွန်နိုင်ငံတွေကိုဆေးပညာရှင်အဖွဲ့၃ဖွဲ့ကိုလည်းတင်းနှင်းလာနေမနဲ့ပိုင်မှာဆေးလုပ်ပေးမယ်လို့သိရပါဗျ။ငှက်ဖျားရောဂါလက္ခဏာနဲ့ဆင်ဆင်တူတဲ့အီဘိုလာရောဂါဝေဒနာတွေဟာအဖျားဝင်နာအောက်အာနာကိုက်ခဲနာကျင်နာနဲ့နားပါးစပ်နဲ့မျက်လုံးတွေအနေသွေးရည်စည်းရာတွေခံစားရနိုင်ပါတယ်။
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်American နဲ့ Australia နှစ်နိုင်ငံဝင်ကြီးများဆင့်ညှိနှိုင်းဖလှယ်ကြမယ်အစည်းအဝေးကိုတက်ရောက်ဖို့အတွက် American နိုင်ငံခြားရေးဝင်ကြီး John Kerry ဟာဒီကနေ့ပဲ Australia နိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။ Australia နိုင်ငံ Sydney မြို့မှာတော့ကာကွယ်ရေးဝင်ကြီး Chuck Hagel လည်းရောက်ရှိနေနေပါပြီ။နိုင်ငံခြားရေးဝင်ကြီး Kerry ကတော့မြန်မာနိုင်ငံမှာကျင်းပတဲ့အရှေ့အာရှနဲ့ ASEAN ဆွေးနွေးပွဲတွေကိုတက်ရောက်ပြီးတနင်္လာနေ့မှာ Australia နိုင်ငံခြားရေးဝင်ကြီး Julie Bishop နဲ့အတူလာရောက်ခဲ့တာဖြစ်ပါတယ်။ American နိုင်ငံကဝင်ကြီး Kerry နဲ့ Hagel တို့ဟာ Australia နိုင်ငံကဝင်ကြီး Bishop နဲ့ကာကွယ်ရေးဝင်ကြီး DavidJohn Standon နဲ့အင်ကာနေမှာတွေ့ဆုံကြမှာဖြစ်ပါတယ်။ကုံတွယ်ရေးရေချောင်းလုံကြုံရင်းနဲ့ရာသီဥတုပြောင်းလဲမှုဆန်ရတွေအပါအဝင်ကြက်ပြက်တဲ့ကိစ္စရပ်တွေကိုဆွေးနွေးကြဖို့ဖြစ်ပါတယ်။ Australia ကာကွယ်ဝင်ကြီးနဲ့အတူပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဝင်ကြီး Hagel က Iran နဲ့ Syria နိုင်ငံတွေကပဋိပက္ခအခြေအနေတွေနဲ့ပတ်သက်ပြီးအလေးပေးပြောကြားခဲ့တာပါ။ဒါဟာပဋိပက္ခရဲ့နောက်ဆက်တွဲလူသားချင်းစာနာမှုဆန်ရကိစ္စရပ်မှုအင်အားကြီးနိုင်ငံတွေအနေနဲ့ပါဝင်ကူညီဖို့အတွက်တာဝန်ဝတ္တရားရှိတယ်လို့လည်းပြောကြားခဲ့ပါတယ်။ Australia နိုင်ငံကတော့ Iraq ကိစ္စမှာလူသားချင်းစာနာမှုဆန်ရအကူအညီတွေပေးတဲ့အဆင့်မှာပဲရှိနေပါသေးတယ်
။ကိုရီးယားစစ်ပွဲကြောင့်ကွဲကွာသွားခဲ့ရတဲ့မိသားစုတွေပြန်လည်တွေ့ဆုံနိုင်ရင်အပါအဝင်နှစ်ဦးနှစ်ဖက်အကျိုးစီးပွားအတွက်အဆင့်မြင့်ဆွေးနွေးပွဲစတင်နိုင်ရေးတောင်ကိုရီးယားကမြောက်ကိုရီးယားနိုင်ငံကိုကမ်းလှမ်းလိုက်ပါတယ်။ဆွေးနွေးပွဲကိုဩဂုတ်လ19ရက်နေ့နယ်စပ်ကပါမွန်ဂျွန်ရွာမှာပြုလုပ်ဖို့ဖော်ပြထားပါတယ်။ဖေဖော်ဝါရီလကုန်လုံးကကျင်းပခဲ့တဲ့မိသားစုပြန်လည်တွေ့ဆုံမှုရာ၃နှစ်အတွင်းထိတ်ဆုံးပြုလုပ်ပေးနိုင်ခဲ့တာပါ။1950စစ်ပွဲကြောင့်ကွဲကွာခဲ့ရတဲ့မိသားစုတွေဟာအသက်အရွယ်ကြီးလာကြပြီဖြစ်လို့ဒီလိုတွေ့ဆုံပွဲတွေကိုပုံမှန်လုပ်ပေးဖို့လိုကြောင်းတောင်ကိုရီးယားသမ္မတပတ်ဂျုံဟေကတောင်းဆိုလိုက်ပါတယ်။1980နောက်ပိုင်းမိသားစုတွေ့ဆုံပွဲတွေအများအပြားကျင်းပနိုင်ခဲ့ပေမဲ့ဒီတွေ့ဆုံပွဲကျင်းပနိုင်ခဲ့ဖို့ကိုရီးယားနိုင်ငံဆက်ဆံရေးအပေါ်မူတည်နေတာပါရှင်။
မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ရေးဆိုင်ရာအစီရင်ခံစာကိုကိုယ်တိုင်မဲထုတ်ပြန်မယ်လို့မြောက်ကိုရီးယားအစိုးရကပြောကြားလိုက်ပါတယ်။ဒါဟာသူ့နိုင်ငံနဲ့ပတ်သက်ပြီးမမှန်မကန်လုပ်ကြံပြီးထုတ်ဝေထားတဲ့လူခွင့်ရေးအစီရင်ခံစာကိုတုံ့ပြန်တဲ့အနေနဲ့ထုတ်ဝေမှာဖြစ်ကြောင်းလည်းပြောပါတယ်။အခုထုတ်ပြန်မဲ့အစီရင်ခံစာဟာလှပတာရပြီးတောက်ပတဲ့အနာဂတ်စီကိုတဟုန်တို့ဥတည်နေတဲ့မြောက်ကိုရီးယားနိုင်ငံသားတွေရဲ့ဘဝအစစ်မှန်ကိုပုံဖော်ပေးမယ့်အစီရင်ခံစာတစ်စောင်ဖြစ်တယ်လို့မြောက်ကိုရီးယားအစိုးရရဲ့ KCNA သတင်းဌာနကဒီကနေ့ပဲဖော်ပြထားပါတယ်။ဒါအပြင်မြောက်ကိုရီးယားရဲ့အတွေးခွန်နဲ့ လူနေလူမှုစနစ်ကိုရှော့ပြီးတွက်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့မဟာမိတ်တွေရဲ့ရှက်စရာကောင်းတဲ့အလိန်ညာတွေကိုဖော်ထုတ်မဲ့အစိုးရခန်းစားတစ်ဆောင်ဖြစ်ကြောင်းလည်းရေးသားထားပါတယ်။ကုလသမဂ္ဂကမြောက်ကိုရီးယားရဲ့လူခွင့်ရင်ချိုးဖောက်မှုတွေကိုဆင်ရင်လုပ်ပြီးဖေဗရီလထဲမှာအစိုးရခန်းစားတစ်ဆောင်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီချိုးဖောက်မှုတွေထဲမှာလူသားချင်းစာနာမှုမရှိတဲ့ရာဇဝတ်ပြစ်မှုတွေဖြစ်တဲ့တပ်ဖြတ်မှုတွေနဲ့ဖမ်းဆီးမှုတွေညှဉ်းပန်းနှိပ်စက်မှုတွေပါဝင်ကြောင်းဖော်ပြထားပါတယ်။
ဂျပန်နိုင်ငံနေရာတချို့မှာပြီးခဲ့တဲ့သတင်းပတ်ကုံကဟာလောင်တိုင်ဖွန်းဝင်တိုက်ခဲ့တဲ့အတွက်လူ5ဦးသေဆုံးပြီး2ဦးပျောက်ဆုံးခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဒေသခံတွေကသူတို့ရဲ့အနေအပြက်စီရီကိုစစ်ဆေးနေကြတယ်လို့ဒေသခံသတင်းမီဒီယာတွေမှာဖော်ပြထားပါဗျ။ညနေသည့်အလိုက်ရဲ့အစခီးတော်လာမှုတွေကိုအကြီးအကျယ်ဖျက်ဆီးပစ်လိုက်တဲ့စနေနေ့ကတနအီကြာမှုအကြီးအကျယ်ရွာသွားမှုနဲ့အတူမုန်တိုင်းကြရောက်ခဲ့တဲ့လမ်းတစ်လျှောက်မှာနေထိုင်ကြတဲ့လူတသန်း6သိန်းကိုဘေးလွတ်ရာရွှေ့ပြောင်းဖို့အာဏာပိုင်တွေကအမိန့်ထုတ်ခဲ့ရတာပါ။ NHK သတင်းအရဒီကနေ့ထိသေဆုံးသူအရေအတွက်က5ဦးထိရှိပြီးအများစုဟာကျွန်းစု6ခုမှာမြစ်ရေရှမ်းမှုတွေကြောင့်သေဆုံးခဲ့ရတာလို့ဆိုပါရဲမုံတိုင်းကြောင်လိုင်းကြီးနေချင်းအနောက်တောင်ပိုင်းဝက်ကာယာမကျွန်းစုမှာပျောက်သွားခဲ့ရတဲ့သူတယောက်ကိုကန်ယိုရန်ဆောင်တပ်တွေကဆက်လက်ရှာဖွေနေကြပါရဲကျိုတိုမြို့ကအဖိုးအိုတယောက်ကလည်းရေအဖိုးအိုတယောက်ကလည်းရေနဲ့မျောပါသွားခဲ့တယ်လို့ဆိုပါရဲတိုင်ဖွန်းဟာလောင်ဟာအနောက်ပစိဖိတ်ဒေသမှာ17ချိန်မြောက်ကျုံရတဲ့တိုင်ဖွန်းဖြစ်ပြီးအခုအခါဂျပန်နိုင်ငံမြောက်ပိုင်းကနေရုရှားနိုင်ငံပဲစီဦးတီရွှေလာနေတဲ့အကြောင်းဂျပန်မိုးလေဝသဌာနကဒီကနေ့ကြေညာတော့ပါတယ
်တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့နန်းလောင်တို့ကပြောပြသွားတာပါရှင်အခုတော့ကျမတို့သတင်းပေးပို့ချက်တပုတ်ကိုအရင်ဆုံးပြောပြမှာပါလူနေဦးတည်ဆုံးတဲ့အထိစူပူအကျန်းဖတ်တာတွေဖြစ်ခဲ့တာကြောင့်ညမထွက်ရအမိတ်ပုံမှ144ထုတ်ပြန်ထားရတဲ့မန္တလေးမြို့မှာဒီကနေ့ညနေ6နာရီကစတင်ပြီးတော့တားမြင့်မိတ်ကိုရုပ်သိမ်းလိုက်ပါပြီတလကျော်ကြာမြင့်ခဲ့တဲ့ညမထွက်ရကန့်သက်အမိတ်ကိုတတ်မှတ်ချိန်အဆင့်ဆင့်ရှော့ပေးခဲ့ရမှာဒီကနေ့အပြီးတိုင်ရုပ်သိမ်းလိုက်တာပါ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကအကြောင်းစုံကိုပြောပြမှာပါရှင
်ဟုတ်ကဲ့ Facebook ပေါ်မှာပြန်တန်းခဲ့တဲ့သတင်းပေါ်အခြေခံပြီးဇူလိုင်လ1ရက်နေ့2ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်မန္တလေးမြို့မှာဇူလိုင်လ3ရက်နေ့ကညမထွက်ရအမိတ်ပုံမှန်144ကိုမြို့နယ်6မြို့နယ်မှာထုတ်ပြန်ခဲ့သလိုဇူလိုင်လ4ရက်နေ့မှာတော့နောက်ထပ်2မြို့နယ်ထပ်မံထည့်သွင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီကနေ့မှာတော့မြို့နယ်9မြို့နယ်လုံးမှာဒီတားမြင့်မိတ်ကိုရုပ်သိမ်းလိုက်ကြောင်းမန္တလေးတိုင်းရဲတပ်ဖွဲ့ဒုရဲမှူးကြီးဇော်မင်းဦးကအခုလိုပြောပါတယ်
။ဟောကျွန်တော်တို့ဒီနေ့17ရက်နေ့ညနေ6နာရီကစပြီးတော့ပြန်ထုတ်ပြန်လာတဲ့ပုံညာ10နာရီအနေနဲ့3နာရီအထိမြေသူများမထွက်ရဆိုတဲ့ဟာကိုအဲ့ဒါကိုရုပ်သိမ်းလိုက်တာပေါ့ခုနှစ်မြို့နယ်လုံးပဲကျွန်တော်တို့တည်ငြိမ်ငြိမ်ဖြစ်လို့ပဲဒါတိုင်းနေဆိုင်ဆိုတော့ပြန်ရုပ်ပေးတာပ
ါဒီအမိန့်ကိုမန္တလေးခရိုင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနအုပ်ချုပ်ရေးမှူးကလက်မှတ်ရေးထိုးထုတ်ပြန်တာဖြစ်ပြီးမြို့နယ်ခုနှစ်မြို့နယ်ကတော့အောင်မြေတာဆန်ချမ်းအေးတာဆန်မဟာအောင်မြေချမ်းမြတာစီပြည်ကြီးတကွန်အမရပူရနဲ့ပသိမ်ကြီးမြို့နယ်တွေဖြစ်ပါတယ်မန္တလေးမြို့ငင်းချမ်းရေးထိန်းသိမ်းမှုကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမျိုးနိုင်ကမန္တလေးမြို့အခြေအနေကအရင်ကအတိုင်းပြန်ပြီးတည်ငြိမ်လာပြီဖြစ်တယ်လို့ပြောပါတယ်။ဒီလိုတည်ငြိမ်လာတာဟာငင်းချမ်းရေးထိန်းသိမ်းမှုကော်မတီရဲ့ဆောင်ရွက်နိုင်မှုတွေကတစိမ့်တစ်ပိုင်းပါဝင်တယ်လို့ပြောပါတယ်
။မန္တလေးမြို့ကတော့ဒီငကိုအတိုင်းလေးတော့ပြန်ပြီးဖြစ်နေတယ်ပေါ့လေ။ဒီဝမ်ဘိုးမတုတ်ကြီးကအတိုင်းပါပဲ။ကအချိန်လေးကတော်လေးလဲကောင်းလာပြီ။နောက်ပြည်သူလူထုကလည်းဒီဥမာလေးဒီမှာနေတာလည်းတောင်းဆိုနေတဲ့အချိန်ပေါ့လေ။ခုတိုင်းကတော့ငင်းချမ်းသူ့သိန်းသေးကော်မတီလို့ပါတော့ကလည်းတော်တော်များများဒီဘာသာမတူတဲ့အဖွဲ့အစည်းတွေနဲ့ထိတွေ့တယ်။နောက်ပြီးတော့ဒီငင်းချမ်းမှုနဲ့ပတ်သက်တဲ့ဆောင်ရွက်မှုတိုင်းတာတွေကလည်းတော်တော်များများကျေတဲ့ဝင်ဆောင်ရွက်နိုင်တဲ့အနေအထားလေးရှိပါတယ်။အဲဒါအကြောင်းကိုလည်းဒီလိုအနေအထားမျိုးပြန်ဖြစ်တယ်လို့ပဲကျွန်တော်မြင်ပါတယ်ဟုတ်ပါ
လက်တလောညမထွက်ရအမိန့်ရုပ်သိမ်းချိန်မှာတော့ပြည်သူတွေအနေနဲ့လုံခြုံရေးကိုတတိထားဖို့လိုအောင်မယ်လို့လဲသူကအခုလိုတိုက်တွန်းပြောဆိုပါတယ
်ဒီသက်သနာကဒီလောက်မကြီးထွားသေးမင်းနဲ့ကြီးထွားအောင်ဖန်တီးရတဲ့အကြောင်းကိုလို့မန္တလေးကဒီလို144ထုတ်ရတဲ့အဖြစ်ဖြစ်သွားတာပါအဲ့တော့144ဆိုကာဖျူးရုပ်ခိုက်ပြီမယ်လေဟိုကျွန်တော်တို့ဒီညမထွက်ရအမိန့်ရုပ်ပြီမယ်လေလုံခြုံရေးပိုင်းမှာတော့ဒါအတော်တင်ကျွန်တော်တို့ပုံမှန်အလေးအရင်ထက်ပိုပြီးပြူထားဖို့ပုံကောင်းတာပေါ့လေ။အဲဒါဆိုနှုတ်သိမ်းဆိုတာများတော့ပြင်ပရိရှားရတဲ့အနေအထားလေးပါ။အဲဒီတစ်ခုတော့အတူတော့
မန္တလေးမြို့မှာဇူလိုင်လ3ရက်နေ့ပုံမှန်144စတင်ထုတ်ပြန်ခြင်းကည9နာရီကနေမနက်9နာရီအထိညမထွက်ရအမိန့်ကိုတတ်မှတ်ခဲ့ပါတယ်။ဇူလိုင်လ22ရက်နေ့မှာတော့ည9နာရီကနေမနက်3နာရီဇ ဇူလိုင်လ28ရက်နေ့မှာတော့ည7နာရီကနေမနက်3နာရီထိကန့်သက်ချိန်ကိုအစင်းစင်းရှော့ချခဲ့တာလည်းဖြစ်ပါတယ်။တားမြင့်မိန်ထုတ်ပြန်ထားတဲ့တလားကျော်ကြာကာလအတွင်းမှာတော့လူ1200လောက်ကိုရေးယူခဲ့ပြီး190လောက်ကိုပညာပေးပြန်လွှတ်ခဲ့တယ်လို့သူရဲမှူးကြီးဇော်မင်းဦးကပြောပါတယ်။မန္တလေးမြို့မှာဒီလိုစုပူကြမ်းဖက်မှုတွေစတင်ဖြစ်စေခဲ့တဲ့မဒိမ့်မှုဖြစ်ကြောင်းလီဇယ်တိုက်ကြားမှုနဲ့ပတ်သက်ပြီးလူ၄ယောက်ကိုပြင်မနာမြို့နယ်တရားရုံးမှာဒီလ5ရက်နေ့ကဒုတိယအကြိမ်ရုံးထုတ်စစ်ဆေးခဲ့ပါတယ်
။ VOA သတင်းတောက်ကိုမိုးစောပါရှင်။ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဆက်ခရိုင်မှာတော့တန်းနဲ့ချီတဲ့စိတ်ကြွဆေးပြားတွေကိုအာဏာပိုင်တွေဖမ်းဆီးရမိခဲ့ပြီးဒါဟာဒီနှစ်ထဲဖမ်းဆီးရမိမှုမှာအများဆုံးဖြစ်တယ်လို့လည်းမြန်မာအာဏာပိုင်တွေကပြောပါတယ်။ကာလတန်ဖိုးကြက်သိန်းပေါင်း6000ခွဲနီးပါးလောက်ရှိတဲ့မွေးရည်ဆေးဝါးနဲ့ထုတ်လုပ်တဲ့ပစ္စည်းတွေကိုတော့မြန်မာလုံခြုံရေးအာဏာပိုင်တွေမနေ့တုန်းကပဲဖမ်းဆီးရမိခဲ့တာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မိုင်းဆက်ခရိုင်စတုံးအုပ်စုမဲကျုံနှစ်ရွာရဲ့အရှိတောင်ဘက်နှစ်မိုင်ကွာမှာရှိတဲ့တောင်ကြားကနေပိုင်ရှင်မဲ့စိတ်ကြွဆေးပြားတသန်း6သိန်း9000ကျော်ကိုဖမ်းဆီးရမိခဲ့တာဖြစ်ကြောင်းတာချီလေးမြို့အခြေဆိုင်မြန်မာနိုင်ငံမူရီစေဝါတိုက်ဖြတ်ရေးတပ်ဖွဲ့စု30ကတာဝန်ရှိသူရဲရာရှိတူကပြောပြပါရယ်ပြီးခဲ့တဲ့လလယ်ကစတင်ခဲ့တဲ့စစ်စင်ရေးအတွင်းအခုလိုမျိုးဖမ်းဆီးရမိခဲ့တာဖြစ်တယ်လို့လည်းပြောပြပါရယ
်2014ခုနှစ်ဇွန်လလကလေးရည်ရနေစာပြီးဆိုတာစီနေနေနေလို့ပဲအဲဒီမှာခုနောက်ကိုကြည့်ရတဲ့ကနေလာတဲ့ဒင်းကြီးတော့၄လလီတော့မိပြီးတော့ဆိုလိုတက်တော့စင်ကြောင်းရည်လို့မိတက်ဘက်ဆို30 29မှာရှိတဲ့တက်ဖို့ဝင်နေတယ်ပေါ့နော်။ဘိုင်းဒင်းအုပ်စုခုနောက်ကိုကြည့်ရတယ်ကျွန်တော်တို့ဘိုင်းဒင်းတောင်ပေါ်မြေကျအုပ်စုပေါ့စတုံးအုပ်စုကျွန်တော်တို့မဲကျုပ်ကင်းတဲ့တုံးနေမိတယ်မှာတက်တော့စင်ကြောင်းနဲ့ကျွန်တော်တို့မိတက်ဖို့ရတယ်ပြီးတော့အောက်ဆော့ပေါ့နော်ဒီ30ရက်စာလီနောက်ပိုင်းကိုဆောင်းနေပြီးရှင်းနေမှုတွေတုတ်တဲ့နေရာမှာဒီ2000ကလေးကလည်းအဝလာကျင်းနေပါမနော်။ဘက်ဆက်ကစတုံးစုမဲကျုံးနဲ့နေကြီးရဲ့ရှစ်တောင်ပဲနှမိုင်ကွာမှာကျွန်တော်တို့ညီကြီးတွေမှာပြုတ်ထားတဲ့မူရိစေဝါအမြောင်များတွေကိုကျွန်တော်တို့ပြင်ဆင်ရမိခဲ့တယ်။အဲဒီမှာမူရိစေဝါတွေပြင်ဆင်ရမိတဲ့လုံကျွန်တော်တို့ဖွင့်ပေါက်ရှင်းလိုက်တဲ့ကမှာ WI ခါရန်ပါတဲ့ဆိုင်းရောက်စီကစီက16,900ဆက်ပြီးမြောင်းတော့အတုံး20ကီလို9ကီလိုနဲ့တော့စီကစီရမှု42ကီလိုအဲ့ဒါတော့အချော့ပေါ့နော်။နောက်ကသူကလည်း42ကီလိုပေါ့နော်။သူကလည်း35.5 ကီလိုနဲ့ဒိန်းဒိန်း18ကီလိုနဲ့အခြားဆက်ဆက်ပစ္စည်းတွေဆိုတာတွေကိုဖန်ဆင်းရမိတဲ့အတွက်ကျွန်တော်တို့ဒီတိုင်းဒင်းလေမီရဲ့ဆက်မှာစုံစမ်းပြီးတော့အရေးယူပြီးကျွန်တော်တို့ထင်ပြရေးပြလာပါတယ်
မြေမြုပ်ပြီးတော့တိုးဝှက်ထားတဲ့ WY စာတန်းပါပန်းရောင်စိတ်ကြွဆေးပြားတွေနဲ့အတူဘင်းမြူဘလောက်တုံးနေစိတ်ကြွဆေးပြားအမှုန့်နေဘင်းစိမ့်နေနဲ့မွေးရည်ဆေးဝါးထုတ်လို့ရမှာအသုံးပြုတဲ့ပစ္စည်းတွေကိုမိုင်းတွန်းနယ်မြေရဲစခန်းကနေမူးစိတ်ပုံမှန် 16 ခါခွေ 19 ခါကြီး 20 ခါကြီးအမှုဖွင့်အရေးယူထားတယ်လို့လည်းဆက်ပြောပြပါတယ်မကြသေးခင်ရက်ပိုင်းတွေအတွင်းကစပြီးမိုင်းဆက်ခရိုင်တွင်းမှာစိတ်ကြွဆေးတွေဖန်ဆီးရမိနေပေမဲ့အများအပြားတာဝန်ရှိသူတွေကိုတော့ဖမ်းဆီးနိုင်တာမျိုးတွေမရှိခဲ့ပါဘူး။မူရည်ဆေးဝါးတိုက်ဖြတ်ရေးတာဝန်ရှိသူကတော့အခုနောက်ဆုံးအမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေစတင်နေပြီဆိုပြီးပြောပါတယ်
။ဆရာကတော့ဒီပိုင်ရှင်ပဲဆိုတဲ့လို့ဒါပြည်မှုချုပ်လို့ကဘသူကဝါဖြစ်တယ်ဆိုတော့ဒါအမှုလွဲတိဆောက်ပြီးတော့အနေနဲ့တက်ကတွေကိုလိုက်လံစုံစမ်းအောင်ပါ
။ရှမ်းပြည်နယ်မူရည်တပ်ဖွဲ့စု30က2014ခုနှစ်အတွင်းမှာစိတ်ကြွဆေးပြားအလုံးရေပေါင်းတန်း20ကျော်ဖမ်းဆီးရမိခဲ့ပြီးဘိန်းမြူဘလောက်တုံး400ကျော်ကိုလည်းဖမ်းဆီးရမိခဲ့တယ်လို့ဆိုပါရတယ်။2014ခုနှစ်ထဲမှာတော့အခုတစ်ခေါက်စိတ်ကြွဆေးပြားဖမ်းဆီးရမိမှုတွေကအများဆုံးဖြစ်တယ်လို့လည်းပြောပြပါရတယ်။ပြီးခဲ့တဲ့လကုန်ပိုင်းကပဲမိုင်းဆက်ခရိုင်ပူနားကိုကျေးရွာဘက်ကနေလာတဲ့မော်တော်ယာဉ်တစ်စီးကနေကြက်သိန်းပေါင်း2000ကျော်တန်ဖိုးရှိတဲ့ဘိန်းမြူဘလောက်တုံးတွေနဲ့လက်နက်ခရမ်းတွေကိုတာချီလိတ်မူရည်တပ်ဖွဲ့စု30နဲ့ပူးပေါင်းတပ်ဖွဲ့တွေကဇူလိုင်လ28ရက်နေ့ကဖမ်းဆီးခဲ့ပါတယ်2013ခုနှစ်ကုလသမဂ္ဂမူရည်ဆေးဝါးနဲ့ရာဇဝတ်မှုတားဆီးရေးရုံး UNODC ရဲ့အစီရင်ခံစာအရမြန်မာနိုင်ငံမှာဘိန်းဆိုင်ခင်းဖျက်ဆီးနိုင်မှု52ရာခိုင်နှုန်းရော့ကျခဲ့ပြီးစိုက်ပျိုးထုတ်လုပ်မှု26ရာခိုင်နှုန်းမြင့်တက်ခဲ့တယ်ဆိုပြီးဖော်ပြထားသလိုစိတ်ကြွဆေးပြားတွေဖမ်းဆီးရမိမှုတွေကတော့တရုတ်နဲ့ထိုင်းနိုင်ငံပြီးရင်မြန်မာနိုင်ငံဟာစိတ်ကြွဆေးအများဆုံးဖမ်းဆီးရမိတဲ့နိုင်ငံအဖြစ်ကုလသမဂ္ဂမူရင့်နဲ့ရာဇဝတ်မှုရုံးရဲ့မကြခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။ VOA သတင်းတောက်မအေးအေးမှာပါရှင်။တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လည်နေပါတယ်။ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေကိုလူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook မှာလည်းသောရရှင်တွေဖန်ယူပြီးတော့ကြည့်ရှုနားဆင်နိုင်ပါတယ်။လိပ်စာကတော့ VOA Burmese Fan Page ဖြစ်ပါတယ်ရှင်။ မနေ့ပြန်အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုတော့အခုနားဆင်ကြအောင်ရှင
်သောဒရှင်များရှင်မြန်မာနိုင်ငံအနေနဲ့ပထမဆုံးအချိန်အာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူခြင်းကစလို့ပြုပြင်ပြောင်းလဲမှုတွေဘလောက်အထိတွေ့ကြရပြီးပါပြီလဲပြင်းစရာဘာတွေကြံအောင်မဲလို့ယူဆကြပါတယ်လဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါလေရှင်။ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုတော်တာရှင်တွေကိုဖိတ်ခေါ်ပါလေရှင်။
အဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်ဆက်လက်ပြီးတော့လဲအာဆီယံဒေတာတွင်းလုံခြုံရေးအစည်းအဝေးမှာနောက်ဆုံးဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုပြောပြမှာပါဒီအစည်းအဝေးမှာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေဟာရုရှားဂျပန်အိန္ဒိယဩစတြေးလျဥရောပတမကနဲ့အမေရိကန်နိုင်ငံတို့ကနိုင်ငံခြားရေးဝန်ကြီးတွေနဲ့လဲဆွေးနွေးခဲ့ပါတယ်အဲ့ဒီအစည်းအဝေးပွဲမှာအငင်းပွားနေတဲ့တောင်တရုတ်ပင်လယ်မှာရန်လိုတဲ့အပြုအမူတွေမလုပ်ဖို့အမေရိကန်ရဲ့တောင်းဆိုချက်ကိုတရုတ်ကပယ်ချလိုက်ပါတယ်နိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံတဲ့ထိပ်သီးအစည်းအဝေးမှာအာဆီယံနိုင်ငံတချို့ကနိုင်ငံခြားရေးဝန်ကြီးတချို့ရဲ့ထောက်ခံမှုနဲ့အခုလိုတောင်းဆိုခဲ့တာပါဒီလိုတုံ့ပြန်လိုက်တာဟာလေတရုတ်ရဲ့မပြောင်းလဲတဲ့သဘောထားအတည်ပြုတာဖြစ်ပြီးတော့တန်ဇာတာတွေအများကြီးရှိနိုင်တဲ့ဒေသကိုအသုံးပြုနိုင်ဖို့အာဆီယံရဲ့ပူးပေါင်းဆောင်ရွက်မှုကိုချိန်ချောင်းနေတယ်လို့လည်းလေ့လာသူတွေကပြောပါတယ်။ Ron Comben Bangkok ကနေသတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံမျိုးတော်နေပြည်တော်မှာအာဆီယံနိုင်ငံခြားရေးဝန်ကြီးအစည်းအဝေးပွဲကိုလာတက်တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကအခုလိုပယ်ချခဲ့တာပါတရုတ်အစိုးရအနေနဲ့အငင်းပွားမှုဖြစ်နေတဲ့တောင်တရုတ်ပင်လယ်ရေပိုင်နက်ကရန်စမှုတွေကိုလည်းတုံ့ပြန်သွားမယ်လို့သူကသတိပေးသွားပါတယ်တောင်တရုတ်ပင်လယ်ရေဟာအာဆီယံဒေသတွင်အစည်းအဝေးပွဲတွေမှာထိတ်ဆုံးကဆွေးနွေးရမယ့်အကြောင်းအရာတစ်ခုဖြစ်လာပြီးတယန်ဇာတတွေအများကြီးရှိမယ်လို့ခန့်မှန်းရတဲ့အဲ့ဒီဒေသကိုဗီယက်နမ်ဖိလစ်ပိုင်ဘရူနိုင်မလေးရှားနဲ့တရုတ်တို့ကပိုင်ဆိုင်ပါတယ်ဆိုပြီးအငင်းပွားနေကြတာပါ2002ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဒေတာတွင်လိုက်နိုင်ရမယ့်ကျင့်ထုံးစာချုပ်တစ်ခုကိုတော့တင်းမာမှုတွေရောကြစေမဲ့နီးလန်းအဖြစ်ရှုမြင်ခဲ့ကြပေမဲ့အခုလိုအငင်းပွားနေတဲ့နိုင်ငံတော်တော်များများကဒီလိုက်နိုင်ရမယ့်ကျင့်ထုံးတွေကိုဂရုမစိုက်တဲ့အတွက်အာဆီယံထဲမှာကွဲပြားမှုတွေဖြစ်ပေါ်ခဲ့တာပါ။ဘာကြောင့်လဲဆိုတော့ဗီယက်နမ်နဲ့ဖိလစ်ပိုင်ကသူတို့တောင်းဆိုနေတဲ့နေရာတွေကိုအမေရိကန်ရဲ့ထောက်ခံမှုနဲ့တောင်းဆိုခဲ့လို့ပါပဲ။ဒါပေမဲ့အခုလိုအမေရိကန်ပါဝင်လာတာကိုတရုတ်ကလက်မခံပါဘူး။တောင်တရုတ်ပင်လယ်အရေးမှာတရုတ်ကသူ့နိုင်ငံရဲ့အချုပ်အခြာအာဏာကိုကာကွယ်နေပါတယ်ဆိုပြီးတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကသတင်းတောက်တွေကိုပြောသွားပါတယ်
။ခွန်ပါချင်မေးရောပြည်ရောဤမြေချက်ချက
်အင်အားကြီးနိုင်ငံတစ်ခုအနေနဲ့တရုတ်ကအမြဲတမ်းထိန်းသိမ်းကင်တွယ်ပါတယ်။ဒါပေမဲ့အကျိုးအကြောင်းမစီလျော်တဲ့ရန်စားမှုတွေအတွက်တော့တရုတ်အနေနဲ့ပြက်ပြက်သားသားရှင်းရှင်းလင်းလင်းတုံ့ပြန်ရပါလိမ့်မယ်လို့မစ္စတာဝမ်ကပြောပါတယ်။လက်တလောဖြစ်ပေါ်ခဲ့တဲ့ပြည်ပခန့်တွေကတော့ဗီယက်နမ်ကလည်းသူတို့ပိုင်ပါတယ်လို့ပြောနေတဲ့ပါဆယ်ကျွန်းနေရာကိုတရုတ်ကရေနံတွင်းတူးစင်တွေစောက်တာလည်းပါပါတယ်။အဲ့ဒီလိုစောက်တဲ့အတွက်လမ်းပေါ်ဆန္ဒပြမှုတွေနဲ့တရုတ်စီးပွားရေးလုပ်ငန်းတွေကိုတိုက်ခိုက်တာတွေဗီယက်နမ်မှာဖြစ်ခဲ့ပါတယ်။နှစ်နိုင်ငံလုံးကနောက်ပြန်ဆုတ်ခဲ့တဲ့အတွက်တရုတ်ကလည်းရေနံတွင်းတွေကိုဇူလိုင်လ15ရက်မှာဖယ်ပေးခဲ့ပါတယ်။ဖိလစ်ပိုင်ကလည်းတားမြစ်စေဖို့နဲ့လိုက်နာရမယ့်ကျင့်ထုံးတွေပြဋ္ဌာန်းဖို့ကမ်းလှမ်းခဲ့ပြီးအမေရိကန်ကလည်းထောက်ခံခဲ့တဲ့ကုလသမဂ္ဂကျင့်တုံးဖြစ်တဲ့ပင်လယ်ပြင်ဥပဒေနဲ့အညီဖြည့်ရှင်းဖို့တောင်းဆိုခဲ့ပါတယ်။နိုင်ငံတကာဥပဒေတွေပေါ်အခြေခံပြီးအရေးကြီးတဲ့ပင်လယ်ပြင်ကုန်းမြေနဲ့စိတ်ကမ်းလုံခြုံရေးတွေနဲ့ဒေသတွင်တင်းမာမှုတွေကိုဖြည့်ရှင်းဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့အာဆီယံတို့မှတာဝန်ရှိပါတယ်လို့စနေနေ့မှာနိုင်ငံခြားရေးဝန်ကြီးအစည်းအဝေးကိုတက်ရောက်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒါပေမဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ကတော့အမေရိကန်ပြောတဲ့တင်းမာမှုတွေမြင့်တက်လာတယ်ဆိုတာချဲ့ကားပြောဆိုတာသာဖြစ်တယ်လို့ပြောပါတယ်။အာဆီယံအနေနဲ့တယန်ဇာတတွေကိုအသုံးပြုဖို့အတွက်လိုက်နာရမယ့်ကျင့်ထုံးတွေကိုတရုတ်ကလိုက်နာအောင်တပူးတပေါင်းနဲ့တိုက်တွန်းရမှာကိုမလုံနိုင်ခဲ့ဘူးလို့ New South Wales တက္ကသိုလ်ကကာကွယ်ရေးလေလာသူကောလ်တေယာကပြောပါတယ်
။အာဆီယံ won't give a united position to China because they fear it will be rejected. China's batted right back to them and says, right.
ASEAN နေနဲ့ညီညီညွတ်ညွတ်အခြေအနေတစ်ခုဖန်တီးပြီးတရုတ်ကိုမတောင်းဆိုရဲပါဘူး။ဘာလို့လဲဆိုတော့တရုတ်ကငင်းပယ်မှာကိုစိုးရိမ်လို့ပါပဲ။အဲ့ဒါနဲ့တရုတ်ကကမ္ဘောဒီးယားလာအိုနဲ့အားလုံးကိုခင်ဗျားတို့ဘာလို့ဂျင်လဲဆိုတာပြောကြဗျာဆိုပြီးသူတို့ကိုပြန်ပြီးပြောသွားတာပါ။ကျွန်တော်ကတော့ဒါကိုနှစ်ဖက်စလုံးကအချိန်ဆွဲနေတာနဲ့တူတယ်လို့ထင်တယ်။ဒါကတော့အမေရိကန်ကိုဝင်မလာအောင်နဲ့အာဆီယံကိုကွဲပြားအောင်လှုပ်ထားတာလို့မြင်တယ်။အခုလိုရှုပ်ရှုပ်ဒူဒူဖြစ်နေတဲ့အခြေအနေကိုတရုတ်ကကောင်းကောင်းအသုံးချပြီးဘာကိုမှအရေးထားမယ်မထင်ပါဘူးဗျာ
။အာဆီယံအသင်းရဲ့လက်ရှိအထွေထွေအတွင်းရေးမှူးဗီယက်နမ်နိုင်ငံသားလီလုံမင်းကအမေရိကန်ကကမ်းလှမ်းချက်ကိုမဆွေးနွေးဖြစ်ဘူးလို့ပြောပါတယ်။အကြောင်းကတော့အခုလိုပိုင်နက်အငင်းပွားမှုနဲ့အငင်းပွားမှုဖြစ်နေတဲ့ကျွန်းတွေမှာအဆောက်အုံတွေစောက်တာကိုဖြေရှင်းဖို့အတွက်နီးလန်းတွေရှိပြီးသားလို့ပြောပါတယ်။ဖိလစ်ပိုင်ကလည်းတမ်းမြစ်စီခြင်းနဲ့အမိန်ကိုတောင်းဆိုရာကနောက်ပြန်ဆုတ်ထားပါတယ်ခင်ဗျာ
Well Myanmar has many great products and services that are very attractive to the United States
နိုင်ငံချင်းလုံးဆောင်တာမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေဈေးကလည်းလုံးငယ်
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary
change.
မြန
်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုပ်ကိုင်းတဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9:00နာရီမှာဆက်လက်ထုတ်လွှင့်မယ့်အစီအစဉ်မှာလည်းစီးပွားရေးကဏ္ဍနဲ့အတူအပတ်စဉ်အစီအစဉ်တွေကိုတင်ဆက်မှာပါ။စောင့်မျှော်နားဆင်ကြပါရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပါအောင်ရှင
်အီရတ်နိုင်ငံမြောက်ပိုင်းမှာအစ္စလာမ်စစ်သွေးကြွတွေကိုအမေရိကန်ကတုံ့ပြန်ဆက်ပြီးလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တာဟာတိတ်ကိုထိရောက်မှုရှိပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ခေကာကပြောကြားလိုက်ပါတယ်ဒါအပြင်အကူအညီတွေပေးဖို့အတွက်အီရတ်အစိုးရရဲ့တောင်းဆိုချက်တွေကိုအမေရိကန်ဘက်ကစဉ်းစားမှာဖြစ်ကြောင်းလည်းဩစတြေးလျနိုင်ငံကိုရောက်နေတဲ့ဝန်ကြီးဟေကာကပြောပါတယ်အီရတ်မြောက်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရကတ်ဒေတာရဲ့မြို့တော်အာဘယ်ကိုတင်ပိုက်ဖို့အစ္စလာမ်စစ်သွေးကြွတွေချင်းချောက်ခဲ့တာမျိုးအမေရိကန်တပ်တွေကအခုလိုထိုးစစ်ဆင်ခဲ့တာဖြစ်ပါတယ်အစ္စရေးနဲ့ဟမတ်စ်တွေကြားဖြစ်ပွားနေတဲ့လူပေါင်း1000ကျော်တိတ်ဆုံးခဲ့တဲ့တိုက်ပွဲတွေကိုတလအကြာအပြစ်ခတ်ရစဲသဘောတူညီမှုရရှိစေဖို့အတွက်နှစ်ဖက်ဆေးဆက်ညှိနှိုင်းဆွေးနွေးနိုင်ဖို့နောက်ထပ်အခွင့်အလမ်းပြန်အနေနဲ့24နာရီနှစ်ဖက်အပြစ်ခတ်ရစဲဖို့နောက်တစ်ကြိမ်သဘောတူလိုက်ကြပါတယ်။ကိုင်ရိုမှာနိုင်ငံကိုနှစ်ဖက်ကိုယ်စားလှယ်တွေအပြစ်ခတ်ရရေးဆွေးနွေးနိုင်အောင်အီဂျစ်ကနေပြီးတော့ဂျာဝင်ဆောင်ရွက်ပေးခဲ့တာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံလာဂို့စ်မြို့မှာအီဘိုလာရောဂါပိုးကူးစက်ခံရသူတအူးထပ်ပြီးတွေ့ခဲ့တဲ့အတွက်နိုင်ငံထဲမှာရောဂါပိုးအကူးစက်ခံရသူပေါင်း10ဦးရှိသွားပြီလို့နိုင်ဂျီးရီးယားကျန်းမာရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။နိုင်ဂျီးရီးယား၊လိုင်ဘီးရီးယား၊ဂီနီနဲ့ဆီယာလီယွန်နိုင်ငံတွေမှာဒီရောဂါဆိုးကင်တွင်နိုင်မှုအတွက်ဆေးနဲ့တခြားကာကွယ်အခြေခံလိုအပ်ချက်တွေမရှိဘဲဖြစ်နေပါတယ်။မြောက်ကိုရီးယားရဲ့လူခွင့်ရေးဆိုင်ရာအစီရင်ခံစာကိုကိုယ်တိုင်ပဲထုတ်ပြန်မယ်လို့မြောက်ကိုရီးယားအစိုးရကပြောကြားလိုက်ပါတယ်။ဒါဟာသူ့နိုင်ငံနဲ့ပတ်သက်ပြီးမမှန်မကန်လောက်ကျန်ထုတ်ဝေတဲ့လူခွင့်ရေးအစီရင်ခံစာကိုတုံ့ပြန်နေနေနဲ့ထုတ်ပြန်တာလို့ပြောပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ဆူမမ၊အင်ဂျင်နီယာကတော့ကွာစီစမစ်ဖြစ်ပါတယ်။ VOA မြန်မာပိုင်းစီစဉ်ဒီကိုနားဆင်ကြတဲ့ကဘာတလားကသောတာရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။မင်္ဂလာနေ့တစ်နေ့ဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.